ထူးဆောင်ရင်းစစ်ဆေးမှုရောဘတ်မူလာနဲ့တွေ့ဆုံစကားမပြောဖို့သမ္မတဒေါ်နယ်ထရမ့်ကိုသူရှင်းတွေကအကြံပြုလိုက်ပါတယ်2016သမ္မတရွေးကောက်ပွဲကာလမှာထရမ့်ရဲ့မဲဆက်စည်းရုံးရေးအဖွဲ့နဲ့ရုရှားတို့ကြားပတ်သက်ဆက်ဆက်မှုရှိခဲ့သလားဆိုတာနဲ့သူသမ္မတဖြစ်လာပြီးမကြာခင်မှာပြည်ထောင်စုဆောင်ရင်းစစ်ဆေးဘီရို FBI ညွှန်ကြားမှု James Comey ကိုရာထူးကနေဖယ်ရှားလိုက်တာဟာတရားရေးအပေါ်ကြားဝင်ဆက်ဖက်ရာရောက်သလားဆိုတာကိုအထူးဆောင်ရင်းစစ်ဆေးမှုရောဘတ်မူလာကဆောင်ရင်းစစ်ဆေးနေတာပါအဲ့လိုတွေ့ဆုံရမှာထရမ့်ကမှားရင်ပြောကြတာရီဒါမှမဟုတ်ရှင်းအောင်မညီတာရီပြောဆိုခဲ့မိရင်ပြည်အောင်စုဆောင်ရွက်စစ်ဆေးမှုကိုလိမ်လည်ထွက်ဆိုမှုနဲ့ထပ်မံတရားဆွဲဆိုခံရဖို့အခြေအနေတွေဖြစ်လာနိုင်တာကြောင့်သူရှင်းတွေကဆိုရင်နေသားလို့ဒီကိစ္စနဲ့ပတ်သက်ပြီးတော့သိရှိထားသူတွေကိုကူကပ်ပြီး The New York Times သတင်းစာကြီးကနောက်ဆုံးအခြေအနေကိုမနေ့ကတနင်္လာနေ့မှာထုတ်ပြန်ခဲ့တာပါသမ္မတထရမ့်ကတော့အထူးဆောင်ရွက်စစ်ဆေးမှုနဲ့တွေ့ဆုံပြီးတော့ဖြေကြားသွားဖို့ဆန္ဒရှိကြောင်းပြောဆိုထားပါတယ်သူအနေနဲ့ဘာမှမမှန်မကန်လုပ်ထားတာမရှိတာကြောင့်မူလာနဲ့တွေ့ဆုံတော့မှဖြစ်ပြီးတော့တကယ်ဘာရီဖြစ်ပျက်နေလဲဆိုတာကိုအဓိကကြားတဲ့သတင်းမီဒီယာတွေကဖော်ပြမပေးတဲ့အပေါ်မှာလဲဆိုရင်လေလို့သူကသတင်းတော်တည်းရဲ့အမိကိုဖြေချသွားပါတယ်ထရမ့်အနေနဲ့သူပြောထားတဲ့ဂရုတွေကိုဖျက်ပြီးတော့စုံစမ်းစစ်ဆေးမှုတွေနဲ့တွေ့ဆုံဖို့ညှင်းဆန်မယ်ဆိုရင်တော့အထူးစုံစမ်းစစ်ဆေးမှုမူလာအနေနဲ့ထရမ့်လာရောက်အဆက်ခံဖို့ဆင့်ခေါ်သွားနိုင်ပါတယ်ဒါပေမဲ့လည်းမူလာအနေနဲ့အင်ဗီရိုနဲ့တရားဥပဒေကြောင့်အငင်းပွားလာရမှာမျိုးကိုတော့ရှောင်ရှားကောင်းရှောင်ရှားလိမ့်မယ်လို့ယုံကြည်ကြောင်းထရမ့်မြေရှိနေတွေကပြောပါတယ်ဒီတော့တင်မှာပဲအမေရိကန်ရဲ့2016သမ္မတရွေးကောက်ပွဲမှာရုရှားကကြားဝင်နှောက်ယှက်မှုရှိမရှိစုံစမ်းတဲ့နေရာမှာ FBI စုံစမ်းရေးမှုတွေဟာအာဏာအလွဲသုံးစားလုပ်ခဲ့ကြောင်းတွေ့ရှိရတယ်လို့ Republican တွေကဆွဆွဲထားတဲ့အငင်းပွားပွဲရုံးနှစ်မှတ်တမ်းနဲ့ပတ်သက်ပြီးတော့မဟုတ်မှန်ကြောင်းတက်တည်ပြမဲ့ Democrat တွေရဲ့မှတ်တမ်းကိုလက်ခံရရှိထားပြီလို့အင်မီရောပြောင်းခွင့်ရဆရာ Huckabee Sanders ကပြောလိုက်ပါတယ်ဒီရုံးနဲ့မှတ်တမ်းတွေအများပြည်သူသိရှိအောင်ထုတ်ပြန်တင်လာမတင်ဘူးလားဆိုတာကိုတော့လာမယ့်ရက်ပိုင်းတွေအတွင်းသမ္မတဒေါ်နယ်ထရမ့်ကအဆုံးဖြတ်မှာဖြစ်ပါတယ်ခင်ဗျာ